လူမြင့်ကွင်းကနေရဲတော်တော်ကြကြပြောင်းနေတဲ့မြောက်ကိုရီးယားခေါင်းဆောင်လူမြင့်ကွင်းကိုပြန်ထွက်လာပါပြီ။အေပြီလ17ရက်နေ့ကအရေးကြီးနိုင်ငံတော်အခမ်းအနားတစ်ခုမတက်ရောက်ဘဲလူမြင့်ကွင်းကပြောင်းနေတဲ့ Kim Jong Un ကပျုံရဲမြို့တော်မြောက်ပိုင်းမှာရှိတဲ့တက်မီဩဇာဆက်ယုံတိဆောက်ပီးစည်းပွဲအခမ်းအနားကိုတက်ရောက်တဲ့ပုံတွေကိုမြောက်ကိုရီးယားရဲ့ KRT ရုပ်မြင်သံကြားသတင်းမှာဒီကနေ့ပဲပြသသွားပါရစေ။writer သတင်းဌာနကတော့ဒီဗီဒီယိုနဲ့ပတ်သက်လို့တိကျအတိမပြုနိုင်သေးဘူးလို့ပြောပါတယ်။ဒီဆက်ရုံဖွင့်ဖဲချိုးပြက်အခမ်းအနားကို Mr. Kim ကသူ့ညမအပြင်တခြားအဆင့်မြင့်အရာရှိတွေနဲ့တက်ရောက်ပြီးတော့ဆက်ရုံကိုလှည့်လည်ကြီးစုပုံကို KRT ရုပ်မြင်သံကြားမှာပြသွားပါတယ်။ Mr. Kim ကလမ်းလျှောက်တာခက်တောင်တောင်ခက်ဆွဆွဖြစ်နေတာတွေ့ရပေမဲ့ကြည့်ရတာကတော့နေမကောင်းဖြစ်နေတဲ့ပုံမရှိပါဘူး။လူပိတ်တဲ့မှာဆက်ဘက်အရာရှိတွေလက်ရှိအာဏာရပါတီအရာရှိတွေနဲ့ဆက်ယုံတိဆောက်ရေးလုပ်ငန်းမှာပါဝင်သူတွေအများပြပါတယ်လို့ဖော်ပြပြီးတော့နှာခေါင်းစည်းမျက်နှာဖုံးတွေဝတ်ထားကြပါတယ်။စစ်မြင့်ကိုတော့လူတွေနဲ့ခွာပြီးတော့စောက်ထားတာပါ။မြောက်ကိုရီးယားနိုင်ငံကိုစတင်တည်ထောင်သူသူ့အဖိုးကင်မီအယ်ဆောင်ရဲ့မွေးနေ့အထိမ်းအမှတ်အခမ်းအနားကိုအေပြီလ15ရက်နေ့ကသူမတက်ရောက်ခဲ့လို့ကင်ဂျွန်အုန်ရဲ့ကျန်းမာရေးနဲ့ပတ်သက်လို့ခံမှန်းပြောဆိုချက်တွေထွက်နေခဲ့တာပါ။အဲ့ဒီနေ့ကမြောက်ကိုရီးယားအတွက်ထူးခြားတဲ့နေ့တစ်နေ့ဖြစ်ပြီးတော့ Mr. Kim ကသူ့အဖိုးကိုမြှုပ်နှံထားတဲ့ဂူဘိမန်နေရာကိုတွားရောက်ပြီးတော့အယိုသေးပေးလေရှိတာပါ။အဲ့လို Mr. Kim လူမြင့်ကွင်းကနေပျောက်နေတာဟာနှလုံးခွဲစိတ်မှုတစ်ခုပြုလုပ်ခဲ့ရတာကြောင့်ဖြစ်တယ်လို့မြောက်ကိုရီးယားသတင်းတွေဖော်ပြတယ်။တောင်ကိုရီးယားသတင်းဌာနတစ်ခုကရေးခဲ့ပြီးတဲ့နောက်တခြားသတင်းတွေလည်းလိုက်ပြီးတော့ထွက်လာခဲ့ပါတယ်။